Ukraine သမ္မတ Volodymyr Zelensky က EU ဥရောပတမဂ္ဂရဲဝင်ဖို့အတွက်ရှောက်ရွာဖြည့်ပြီး Kiev ကိုရောက်နေတဲ့ Ukraine ဆိုင်ရာ EU သံမကြီး Matti Masikas ကိုတနင်္လာနေ့ကပေးရလိုက်ပါတယ်
။ Odinas etapiv нашей державы.
ဒါက EU ဥရောပတမဂ္ဂမှာ Ukraine ပါဝင်နိုင်ဖို့လုပ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းနဲ့ Ukraine နိုင်ငံသားတွေရဲ့ရည်မှန်းချက်အတိုင်းဆက်ပြီးဖြစ်မြောက်အောင်လုပ်သွားမယ်လို့သမ္မတ Zelensky ကEU ကိုတင်ဝင်ရှောက်ရွာတင်ရင်ပြောသွားတာပါ။ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒလီယန်နဲ့ EU နိုင်ငံခြားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရယ်တို့ပြည့်ရခဲ့တဲ့မေကုံပေါင်းအတွင်းနှစ်တွဲပါဝင်တဲ့ EU ဝင်ခွင့်ရှောက်ရွာကိုဖြည့်ပြီး EU တန်မတ်ကိုပြည့်ရခဲ့တာဖြစ်ကြောင်းနဲ့ EU အဖွဲ့ဝင်ဖြစ်တဲ့လက်ခံမယ်လို့မျှော်လင့်ကြောင်းလည်းသမ္မတကပြောပါတယ်။ Ukraine ကိုရုရှားကျူးကျော်တိုက်ခိုက်ခဲ့ခြင်းကစပြီးပထမဆုံးချိန်ဖြစ်တဲ့ဥရောပကော်မရှင်အကြီးအကဲဧပြီအစောပိုင်းမှာယူကရိန်းလာရောက်ချိန်မှာရှောက်လွာစာရွက်တွေကိုသမ္မတဇလန်စကီစီပေးပို့ထားတာဖြစ်ပါတယ်ယူကရိန်းကို EU အဖွဲ့ဝင်ဖြစ်တဲ့လက်ခံတယ်မသိလားမဲ့သတင်းပတ်တွေအတွင်းမှာပဲဆုံးဖြတ်ဖို့ရှိတယ်လို့ဥရောပကော်မရှင်အကြီးအကဲကပြောပါတယ်ယူကရိန်းနိုင်ငံ EU ရဲ့ဝင်ရေးဟာရုရှားကိုတမင်ရန်စတဲ့ပြဿနာတစ်ခုဖြစ်နေပြီးရုရှားသမ္မတဗလာဒီမီယာပူတင်က EU ရဲ့ကိုမဝင်ဖို့အတွက်ယူကရိန်းကိုချိန်ချောက်နေတာလည်းဖြစ်ပါတယ်